ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာအင်ဒိုနီးရှားဗီယက်နမ်နဲ့ထိုင်းနိုင်ငံတွေစီဒီကနေ့ခီးစားထွက်သွားပြီဖြစ်ပြီးအရှေ့တောင်အာရှသုံးနိုင်ငံခီးစဉ်ပြီးတဲ့နောက်ဥရောပဒေသကိုခီးစက်မှာဖြစ်ပါတယ်။ဝန်ကြီးချုပ်ကီရှိဒါဟာစီးပွားရေးဖွံ့ဖြိုးပြီးနဲ့ဖွံ့ဖြိုးစနိုင်ငံ20နဲ့ဖွဲ့စည်းထားတဲ့ G20 အဖွဲ့ရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကိုအရင်ဆုံးသွားရောက်မှာပါ။အင်ဒိုနီးရှားဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်လဲနောက်နှစ်မှာတာဝန်ယူရမှာဖြစ်ပါတယ်။အင်ဒိုနီးရှားကနေဗီယက်နမ်ကိုခီးစက်ပြီးတဲ့နောက်2022ခုနှစ်အာရှပစိဖိတ်စီးပွားရေးဖိုရမ် APEC စည်းဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပမဲ့ထိုင်းနိုင်ငံကိုဆက်သွားမှာဖြစ်ပါတယ်။အခုခီးစဉ်တွင်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာနဲ့ပတ်သက်ပြီးဒေသတွင်းနိုင်ငံတွေရဲ့တုံ့ပြန်လှုပ်ဆောင်မှုနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်တယ်လို့တရုတ်ရဲ့ဩဇာလွှမ်းမှုမှုကြီးထွားလာနေတဲ့အရေးကိုလည်းဆွေးနွေးဖို့ရှိပါတယ်။လွတ်လပ်ပြီးလမ်းဖွင့်ထားတဲ့အင်ဒိုပစိဖိတ်ဒေသဖြစ်ပေါ်လာရေးစီဥတီတဲ့နောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေကိုဖန်တီးသွားဖို့ဝန်ကြီးချုပ်ကမျှော်လင့်ထားပါတယ်လို့ဂျပန်ဆိုရော့ဘွဲ့အတွင်းဝန်ချုပ်ဟီရိုကာဇုမတ်ဆုနိုကဂျာတာဘရီနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ဒေသတွင်းကိစ္စရဲ့အတော်များများနဲ့ပတ်သက်လို့လည်းကြကြပြန့်ပြန့်ဆွေးနွေးဖို့မျှော်လင့်ထားပါတယ်လို့အတွင်းဝန်ချုပ်မတ်ဆုနိုကဆိုပါတယ်။ဂျပန်နိုင်ငံဟာ Quad လို့ခေါ်တဲ့ဒေသဆိုင်ရာလူညွန့်ရေးအဖွဲ့ဒေသီအစည်းအဝေးကိုရှေ့လာမှာအင်ရှင်ဖြစ်လက်ခံကျင်းပဖို့ရှိပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အတူဩစတြေးလျနဲ့အိန္ဒိယခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။